လက်နက်ကင်ပဋိပက္ခတွေပြင်းထန်နေတဲ့ကယားပြည်နယ်ဒေသအခေါ်ခရင်နီပြည်နယ်မှာဒီလအတွင်းတိုက်ပွဲတွေဂျိုးကြားဆက်ဖြစ်နေတယ်လို့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာလေကြောင်းကနေတိုက်ခိုက်တာတွေကြောင့်စစ်ပြေးဒုက္ခသည်ဦးရေတနည်းတခြားပိုပြီးများလာနေတယ်လို့ကုညီကယ်ဆယ်ရေးလှုပ်ဆောင်နေတဲ့ဒေသခံတွေက VOE ကိုပြောပါရယ်အထူးသဖြင့်ဖားဆောင်နဲ့မဲဆက်မြို့နယ်တွေမှာဒီလာတဲ့စစ်ဆောင်စခန်းတချို့နဲ့ကျေးရွာတချို့လေကြောင်းကနေတိုက်ခိုက်ခံရလို့ကလေးငယ်တွေအပါအဝင်ထိခိုက်သေးဆုံးသူတွေအများအပြားရှိခဲ့ပါတယ်။ဒီလိုအခြေအနေတွေကြောင့်ဒေသခံတွေဟာနီးစပ်ရာမြို့နယ်ကျေးရွာနဲ့တောတောင်တွေတွေထွက်ပြေးတန်းရှောင်နေကြရတယ်လို့ထိုင်းနိုင်ငံဘက်ချမ်းထွက်ပြေးခိုလုံသူတွေလည်းထောင်ထဲချီရှိလာနေပါတယ်။အခုဆိုရင်မဲဆက်နဲ့ဖားဆောင်ဒေတာတဝိုက်ကစစ်ပြေးဒုက္ခတွေဥည်ဟာ9000လောက်ရှိနေပြီလို့ကရင်နီလူခွင့်ရေးအဖွဲ့တီထောင်သူကိုပညာက VOE ကိုပြောပါတယ
်အကောင်မပေါ့ကျွန်တော်ထင်တာ3000နီးပါးကြာမှနေတယ်ဒီပြည်တွင်းမှာပေါ့နော်ထိုင်းနိုင်ငံဖက်ချိုင်းကတော့9000နီးပါးရောက်သွားပြီပေါ့နော်နောက်ပြည်တွင်းထွက်ဖြစ်မှာတော့အန်တီကာရာစာရင်ရိတ်ခါနည်းနည်းလမ်းကြောင်းပေါ့နော်နည်းနည်းဆိုရင်ရတာရှိတယ်နောက်လွန်ချွန်ရေးရလဲဆိုရင်ဆိုရင်ကြာရှိတယ်ပေါ့နော်ဘက်ဆယ်ဒီချင်းပြောရတယ်ဒီရွာတစ်ဖက်မှာကတော့900ကျော်ကျော်600နီးပါးကတော့ဆစ်ဆောင်တော့ရတယ်နောက်တလေး900လဲဒီဖတ်တင်မြို့ထင်မှာပဲပြိမိတာရှိတယ်ပေါ့နော်အဓိကတော့သူတွေ့ဆန်းရစ်ခါခက်ခဲရဲဆမ်းမရဲနောက်ပြီးတော့မှလွန်ချုံရဲရပေါ့နော်အဲဒီမျိုးတော့ချင်းချင်းရှိပါတယ
်ဒေသခံတပ်ဖွဲ့တွေနဲ့စီရေးတင်းမာနေတဲ့ကီနီပြည်နယ်မှာစစ်ကောင်စီတပ်တွေကလည်းလက်နက်ကြီးတွေနဲ့လေကြောင်းအသုံးဖြူတိုက်ခိုက်တာတွေဒီလာတဲ့ပိုးပြီးအပြင်းထန်လှုပ်လာတယ်လို့ဒေသခံတွေကဆိုပါတယ်လေကြောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်အရက်သားနေအိမ်တွေမိလောင်တာအရက်သားထိခိုက်သေးဆုံးတာတွေနေ့စဉ်လူလူရှိနေပြီးဒေသခံအများစုအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတယ်လို့ကိုရိုင်းစစ်ဆောင်နေရတဲ့ဖားဆောင်ဒေသခံတအုပ်က VOA ကိုပြောပါတယ
်ဖားဆောင်မျိုးပုံမှာတော့ဒီဟုတ်ခေါက်ကျလာပြန်နေတဲ့တိုင်းပြည်တပုံတော့ကြောင်တယ်ဒါကြတဲ့ရှိတယ်ဒီဒီဖားဆောင်ရဲ့ပတ်လည်ကြီးကြီးရမှာလည်းဒီချုံဒီရှိတယ်ပေါ့ဖားဆောင်ရဲ့မီတဝိုင်ရတော့ဒီကြီးရရတော့တိတ်ရှိကြတော့ရှိုံနဲ့တော့ဘုံကြောင်တော့ပဲတော်နေလာလာအနေနဲ့ရတော့လာပဲ
စပြေဒုက္ခတွေတွေထဲမှာအများစုကကလေးငယ်တွေအမျိုးသမီးနဲ့အသက်အရွယ်ကြီးရင်သူတွေဖြစ်ပြီးနေဆက်ဒေသတွေမှာခိုလုံနေကြရတယ်လို့လည်းစစ်ပေးရှောင်တွေကပြောပါတယ်လုံးကြုံရေးစိုးရိမ်နေရတဲ့တချိန်ထဲမှာမိုးရာသီမှာကြုံရတဲ့ရာသီတုပ်ကွေးနဲ့ဖျားနာသူတွေကလည်းအများအပြားရှိနေတာပါဒုက္ခတွေတွေကြားလက်တလောစားနေရခါနဲ့ဆေးဝါးအကူအညီတွေအရေးတကြီးလိုအပ်နေတယ်လို့ကိုပညာကပြောပါတယ
်ဆက်မရေကခုတလောကတော့တုပ်ကွေးတော်တော်ဖြစ်တယ်ပေါ့နော်တုပ်ကွေးဖြစ်တော့နေရာတိုင်းမှာတုပ်ကွေးဖြစ်တော့အဲ့ဒီဟာတော့နည်းနည်းတော့ခက်ခဲတော့ရှိတယ်ပေါ့နော်ပုံမှန်ဆေးဝါးရဖို့ခက်ခဲရှိတယ်နောက်တစ်ခုဆိုဥပမာဖြစ်ဆိုရင်ရွာတစ်ကဆိုရင်ဆိုတော့တော်တော်ဆိုးတာကဟိုဆေးဝါးပေါ့တော်တော်လေးဆေးဝါးကြည့်ပြီးမှလည်းရှိဘူးစီဝါလည်းမရှိဘူးဖြစ်နေတော့ဗောနရှိတာလေးနဲ့ပဲပါတာလေးနဲ့ပဲဟိုတွားနေရတဲ့အခြေအနေရှိတယ်တဏမပါတာတော့မှမလို့မလောက်ဖြစ်နေဗောနအဲ့ဒါလည်းရှိပါတယ်အထူးဖြစ်ဒီကျော်တက်ကဆစ်ဆောင်တွေ့ရတာနည်းနည်းလေးအဲ့ဒါကိုရှိလို့ပူဆိုးတော့ဗောန
ဒေတာရင်းလက်နက်ကိုင်ပဋိပက္ခတွေပုံမှုပြင်းထန်လာတာနဲ့အမျှဒုက္ခတွေအများစုဟာပြီးခဲ့တဲ့ဇွန်လကစလို့အိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတာဖြစ်ပြီးဒီလာထဲမှာအရေးအတွက်တိတိတသာထတ်တိုးလာနေတယ်လို့လည်းဒုက္ခတွေကိုအကူအညီပေးနေသူတွေကပြောပြကြပါရဲ့ရှင်